မြန်မာနိုင်ငံမှာမြန်မာကျပ်ငွေတန်ဖိုးတည်တည်တာတာကြာစင်းနေတာကြောင့်စားတောက်ကုန်နဲ့ဆေးဝါးအပါအဝင်အခြေခံစားတောက်ကုန်စည်းနှုန်းတွေအဆမတန်ထိုးတက်ကုန်ပြီးတော့ပြည်တွင်းစစ်နဲ့စီးပွားရေးကြာစင်းမှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံသူနိုင်ငံသားတွေမှာကြီးမားတဲ့ခက်ခဲမှုတွေနဲ့ရင်ဆိုင်နေကြရပါတယ်။လွန်ခဲ့တဲ့ရက်အနည်းငယ်တုန်းကလည်းမြန်မာကျပ်ငွေတန်ဖိုးကအဆမတန်ထိုး ကျွန်တော်တို့ရဲ့ဒေါ်လာနဲ့လဲလဲတဲ့အခါမှာမြန်မာကျပ်ငွေတန်ဖိုးကတိတိတသာထိုးကျသွားတာလို့ကုန်တယ်တချို့ရဲ့ပြောဆိုချက်ကိုကိုးကားပြီးတော့ရိုက်တာသတင်းမှာဖော်ပြပါရတယ်။ နိုင်ငံသူနိုင်ငံသားတော်တော်များများကထိုင်းပန်ငွေကိုငွေစုနေကြတယ်လို့ထိုင်းနိုင်ငံမှာနေထိုင်ပြီးတော့ငွေလဲလှယ်မှုလုပ်ငန်းကိုလုပ်ကိုင်နေတဲ့အမည်မဖော်လို့သူရဲ့ပြောဆိုချက်ကိုကိုးကားပြီးတော့လည်းဖော်ပြခဲ့ပါတယ်။လက်ရှိမှာတော့ပြည်ပမှာပေါင်နေတဲ့ငွေလဲနှုန်းကဒေါ်လာကို6000ကျပ်လောက်အထိပြန်ကျလာပြီးတော့ဘဟုဗန်ကသတ်မှတ်ထားတဲ့တရားဝင်ငွေလဲနှုန်းကတော့မနေ့ဩဂုတ်လ20ရက်နေ့မှာဒ